အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာအခုအင်္ဂါနေ့ကျင်းပမယ့်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာရောဒီနောက်ကျင်းပမယ့်အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေမှာပါဆရာနာသိန်းခံရတဲ့မြန်မာရေးကိစ္စကထိတ်တန့်နေရယူလာမယ့်အကြောင်းအရာတစ်ခုဖြစ်ပေမဲ့ဒေသတွင်းကဲခတ်တွေကတော့မြန်မာနိုင်ငံရဲ့အကြတဲ့ကိုအာဆီယံအနေနဲ့ဖြည့်ရှင်းနိုင်စွမ်းမရှိဘူးလို့ယူဆနေကြပါတယ်မြန်မာပြည်ပခါကိုဖြည့်ရှင်းဖို့ဆိုတာကြည့်ပြီးတော့အင်ဒိုနီးရှားရဲ့အာဆီယံဥက္ကဋ္ဌတာဝန်ယူမှုကိုသုံးသပ်ကြည့်တာထက်မြန်မာအရေးပေါ်မှာအာဆီယံရဲ့ရည်တည်ချက်ကိုအင်ဒိုနီးရှားကဥဆောင်နိုင်သလားဆိုတာကိုပဲမေးခွန်းထုတ်ออกมาဖြစ်တယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့သုတေသီအန်ဒရူးမန်တွန်ကရိုက်တာသတင်းဌာနကိုပြောပါတယ်အင်ဒိုနီးရှားကအလှည့်ကျဥက္ကဋ္ဌဖြစ်နေခြင်းအတွင်းမြန်မာအရေးဖြည့်ရှင်းနိုင်လိမ့်မယ်လို့လည်းသူမထင်ကြောင်းပြောခဲ့ပါတယ်မြန်မာနိုင်ငံတွင်းကပြဿနာတွေကိုအာဆီယံအနေနဲ့ဖြေရှင်းနိုင်မဲ့သဘောမရှိဘဲနဲ့ဖြောင်းဖျားစီယုံဂျောင်းဝင်ညှိနှိုင်းပေးနိုင်မဲ့အလားအလာပဲရှိတယ်လို့လဲဂျကာတာခြေဆိုင်နိုင်ငံရေးသုံးသပ်သူဒီဝဲလ်အန်ဝါက AP သတင်းဌာနကိုပြောခဲ့ပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြတဲ့မြန်မာရေးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်ဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံအစည်းအဝေးအစည်းအဝေးတွေမှာမြန်မာစစ်ကောင်စီရဲ့ကုစားပြုပောင်းအောင်မှုကိုအာဆီယံကပိတ်ပင်ထားပါတယ်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးပြီးတဲ့နောက်ဆက်ဆက်အစည်းအဝေးတွေဆက်ပြီးတော့ကျင်းပမှာဖြစ်ပြီးတော့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်နောက်ရုရှားနိုင်ငံကြီးဝန်ကြီးဆာဂေးလက်ဖရော့တို့အပါအဝင်အာဆီယံမိတ်ဖက်နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေတက်ရောက်ဖို့ရှိတည်ပါတယ်ခင်ဗျာ